ဝင်လေးရာသီချိန်ရောက်လာတာကြောင့်ရောဒုက္ခသည်စခန်းနေတဲ့မြန်မာနိုင်ငံထဲမှာရွှေငြာတွေအတွက်အသက်အန္တရာယ်လုံခြုံရေးစိုးရိမ်မှုတွေပိုတိုးလာတာကြောင့်ပါမျောလင်းချက်အနာဂတ်မဲ့နေတဲ့ကန့်သတ်ချက်တွေနဲ့နေထိုင်နေရတဲ့ဘဝတွေကနေလွတ်မြောက်ရေးရွှေငြာမွတ်စလင်တွေကြိုးစားနေကြပါတယ်။ပင်လယ်ပြင်ပဝင်းကုန်းလမ်းရေလမ်းနီလမ်းမျိုးစုံနဲ့အသက်နဲ့ရင်သွားလာရင်ဒုက္ခတွေရဲ့ထွက်ပေါက်လမ်းရှာကြတာမှခီးလမ်းမှာအသက်သေဆုံးရအထီးကြုံရတာတွေလဲဆယ်စုနှစ်နဲ့ချီရင်ဆိုင်နေကြတဲ့ရွေးညာတွေရဲ့အခက်ခဲဒုက္ခစိန်ခေါ်မှုတွေအကြောင်းကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။တိုင်းနဲ့ချီတဲ့ရိုဟင်ညာမွတ်စလင်တွေလက်ရှိခိုးလုံနေထိုင်နေကြရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာမျှော်လင့်ချက်ကမဲ့နေသလိုသူတို့နေထိုင်ခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာနေနေကြရစေမွတ်စလင်တွေအတွက်ကလည်းနိုင်ငံတွင်းခရီးသွားလာခွင့်ကန့်သတ်ချက်တွေလိုတင်းကျပ်တဲ့စည်းမျဉ်းနေကြမှာထွက်ပေါက်ပိတ်နေသလိုဖြစ်နေလို့ပင်လယ်လမ်း၊ကုန်းလမ်း၊ရေလမ်းတွေကနေသူတို့အတွက်အဆင်ပြေနိုင်မဲ့နိုင်ငံတွေစီခရီးဆက်နိုင်မှုနီးလမ်းပေါင်းစုံနဲ့နှိရှေလာများစူးစမ်းနေကြတာဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာတော့အင်ဒိုနီးရှားနိုင်ငံအာချေကန်ဂျီကိုရိုဟင်ညာလှေစီးပြေဒုက္ခသည်အလုံးရင်းနဲ့ရောက်လာတယ်လို့ထိုင်းနိုင်ငံဖူခတ်ဘက်မှလည်းဆက်လီတွေနဲ့ရိုဟင်ညာဒုက္ခသည်အများအပြားဆက်ရောက်လာပါတယ်။ရန်ကုန်တိုင်းလက်ကူးမြို့နယ်မှာဆိုရင်လည်းရိုဟင်ညာမွတ်စလင်တွေလို့ယူဆရတဲ့သူတွေအစုလိုက်အပြုံလိုက်တည်ဆုံနေတာတွေတွေ့ခဲ့ပါတယ်။အခုလိုမျိုးရိုဟင်ညာတွေပင်လယ်ပြင်တွေကုန်းလမ်းရေလမ်းတွေမှာဒုက္ခအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ရိုဟင်ညာအရေးလှုပ်ရှားသူတွေဘက်ကအတော်လေးကိုစိုးရိမ်နေကြတာပါ။သူတို့အတွက်ထိန်းချုပ်ကန့်သတ်ချက်တွေများတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံထဲကစိုးရိမ်ရတဲ့လုံခြုံရေးအခြေအနေတွေကြောင့်မွန်းကျက်တဲ့ဒုက္ခတွေကလွတ်မြောက်ရုန်းထွက်နိုင်ခြင်းရှိမလားဆိုတဲ့မျှော်လင့်ချက်တွေနဲ့သူတို့အတွက်အသက်အန္တရာယ်ရှိမှန်းသိရတဲ့ကမ်းမမြင်လမ်းမမြင်ပင်လယ်လမ်းတွေကိုမျက်စိစုံမှိတ်ပြီးရွေးချယ်ခဲ့ကြတာလို့ဘာလူခါလေးဒုက္ခသည်စခန်းအမှတ်6ကဦးစောလွင်ကပြောပြပါဗျ။
ပြောရင်လည်းတို့ရောဒီဘဝရဲ့ကျင်နေတဲ့အဆင်ပြေဘူးအမှားသာတော့ကျင်နေလို့တိတ်ပြတဲ့အဆင်ပြေဘူးဘုနေမှုဘဝကျင်နေလို့တိတ်ပြတဲ့အဆင်ပြေဘူးဆိုတော့တို့ရောဟိုမှာရတဲ့နေရာကိုကျွန်တော်ဒီမှာဆူလက်တယ်မှာပဲမှာတော့ဒီတယ်မှာပြည့်စုံကြတာဟုတ်တာတို့ရောသွားလိုက်တာဖြစ်ကြတယ်ဒီကတည်းကနေရဲ့ရှိမှကျွန်တော်တို့ဒုက္ခစီစကမှနေတဲ့ဆိုတော့ကျွန်တော်တို့အသေးပြတဲ့ဆံမကြီးလေကျွန်တော်တို့အသွားစီနေနေရတော့ထွက်လည်းမရဘူးဒီတဲ့ပင်ကြတဲ့ပြားနေတဲ့ကျွန်တော်တို့ကိုကန့်သတ်ကြတာရှိတယ်မှန်သတ်ကြတာရှိတယ်စကရနေဟိုကလုံးဝမဖေရဘူးဆိုတာနဲ့ကျွန်တော်တို့လုံးဝကိုဖေလို့မရဘူ
းဟုတ်ကဲ့
နောက်ဆိုရစီဆေးလမ်းနဲ့သွားမယ်ဆိုရင်လည်းဆေးလမ်းနဲ့ပဲကျွန်တော်တို့သွားတော့တခုပဲရှိတယ်ဒီတဲ့ခုခုနေရဆိုရင်လည်းကျွန်တော်တို့သွားလို့လုံးဝမရဘူးကျွန်တော်ကမကမဒီမှာကျူရင်လည်းမကမကျလို့ကြောက်တယ်။နောက်လူကုန်ကမနာပတ်သက်ပြီးတော့သူတို့ကတပည့်စေနာရတယ်ရှိတယ်မသွားနဲ့။ဆိုင်ကခမရတွားတယ်သေဝမယ်။ဟိုကမလေးရှားကမသွားနဲ့။ပြေးစနဲ့မလာနဲ့။အဲ့ဒါကိုညုံးနေတယ်အဲ့လာတဲ့ပြသတာရှိတယ
်တကယ်တော့ဒီလိုထိန်းချုပ်ကန့်သတ်မှုစိုးရိမ်စရာကောင်းတဲ့အခြေအနေကနေလွံ့မြောက်နိုင်မှုနီလန်းပေါင်းစုံတုံးပြီးတော့ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေဟာသူတို့သွားတဲ့လမ်းခီးမှာလည်းဒုက္ခတွေအစဉ်အဆက်ထပ်ပြီးတော့ကြုံရတာပါလူကုန်ခုခံရတာအပါအဝင်ပွဲသားတွေကိုဝန်ဆောင်မှုပေးတဲ့အခါမှာဒုက္ခတွေစခန်းတွေထဲမှာရှိသမျှစုဆောင်းငွေတွေလိမ်လည်ခံရတာမျိုးရှိသလိုထွက်သွားတဲ့လမ်းကြောင်းတွေမှာလည်းတဘာဝဘေးရနေတဲ့အပါအဝင်တက်ဆိုင်ရာအာဏာပိုင်တွေရဲ့ဖမ်းဆီးမှုတွေပွဲသားတွေရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုလိုညှဉ်းပန်းနှိပ်စက်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ဒီလိုမျိုးအခြေအနေတွေကိုကြုံတွေ့နေရပေမဲ့လည်းရိုဟင်ညာဒုက္ခသည်တွေဘက်ကနီလန်းပေါင်းစုံနဲ့ထွက်ခွာနေကြတဲ့အခြေအနေဖြစ်ပါတယ်လို့ Cos Bazaar ခရိုင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်ကအခုလိုရှင်းပြပါတယ
်အဓိကကတော့ဒီလူအခွင့်ရေးရှိဖို့ခံရတာနေဒီလူအချမ်းနေမျိုးသိလာတာပါဒီလူတွေမှာရောက်ပိုင်းဆိုင်ရာရောဆက်ပိုင်းဆိုင်ရာရောဘာမှအဲမျိုးလင်းချက်မရှိဘူးဆိုတော့အဲဒီအခုပေဒင်းအဲ IDP စကဲမှာရောပြီးတော့ပေဒင်းတခြားမျိုးတွေမှာနေရေးနေရာတွေကရောပြီးတော့ဒင်းလာတဲ့ဒုက္ခသည်စခင်ကရောသုံးခုစလုံးကနေကျွတ်သွားတာများတယ်ကျွတ်သွားတဲ့လမ်းကြောင်းကြတော့ဒီမှာရခိုင်ပြည်နဲ့ရက်သေးတော့